ပြည်ထောင်စုဝန်ကြီးဦးအောင်မင်းကအရင်စစ်ဆိုးရလက်ထက်ငင်းကြိုင်ဆွေးနွေးပွဲတွေမအောင်မြင်ခဲ့ရတာဟာချင်းကပ်ပုံနီလန်လွဲမှားခဲ့တာကြောင့်လို့ဒီနေ့ပြောဆိုလိုက်ပါတယ်။မကြခင်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တိုင်းရင်းသားလူမျိုး135မျိုးကိုစားပြုတဲ့တိုင်းရင်းသားအဖွဲ့အစည်းပေါင်းစုံနိုင်ငံရေးပါတီတွေလွှတ်တော်နှစ်ရက်အစိုးရလူထုလူဒန်းစားအဖွဲ့အစည်းတွေအားလုံးပါတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲကြီးတရက်ကိုကျင်းပသွားမယ်လို့ရန်ကုန်မြို့မြန်မာကွန်ဗင်းရှင်းစင်တာမှာဒုတိယနေ့ဖြစ်တဲ့ဆက်ကျင်းပနေတဲ့ရှစ်လေးလုံးငွေရုခန်းနာမှာပြောဆိုလိုက်ပါတယ်။ဒီပွဲကိုကိုရိုင်းသွားတင်ယူခဲ့တဲ့ရန်ကုန်မြို့ရောက်ဝိုင်းတော်သားကိုရိုနီငိမ့်ကပြည်ဆောင်တင်ပြမှာပါရှင်
။ရန်ကုန်မြို့မြန်မာကွန်ဗင်းရှင်းစင်တာမှာကျင်းပနေတဲ့ရှစ်လေးလုံးငွေရုသဘင်ဒုတိယနေ့အခမ်းအနားအစီအစဉ်ကိုဩဂုတ်9ရက်နေ့မနက်10:00မှာအစိုးရအဖွဲ့ရဲ့ကိုစားရောက်ရှိလာကြတဲ့အမှတ်3သမရရုံးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်မင်းမွေးမြူရေးနဲ့ရေလုံငန်းဝန်ကြီးဦးအောင်မြင့်နဲ့မြန်မာငင်းညာရေးစင်တာအဖွဲ့ဝင်တွေကိုကုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တွေကကြိုဆိုနှုတ်ခွန်းဆက်ကြပြီးတဲ့နောက်ဝန်ကြီးဦးအောင်မင်းကကြက်ငွေ7သိန်းဝန်ကြီးဦးအောင်မြင့်ကကြက်ငွေ5သိန်းလို့ကိုဒီငွေရည်တုသပင်အခမ်းအနားဖြစ်မြောက်ရေးရန်ပုံငွေအဖြစ်လှူဒန်းထည့်ဝင်ခဲ့ကြပါတယ်။အဲဒီနောက်မှာဒီငွေရည်တုသပင်အခမ်းအနားမှာအလို့ယုံဆွေးနွေးပွဲတွေအကြောင်းအရာတစ်ခုတည်းကိုစုစိုက်ဆွေးနွေးတဲ့စင်ပိုစီယံစုပေါင်းဆွေးနွေးဖလှယ်တဲ့ဆက်မီနာစတဲ့နှီးနှောဖလှယ်ပွဲ6ခုတည်းရာတစ်ခုဖြစ်တဲ့အပြစ်အခက်ရစဲရေးတိုင်းရင်းသားရေးနဲ့ပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်ဆွေးနွေးပွဲမှာဝန်ကြီးဦးအောင်မင်းကအခုလိုတက်ရောက်ပြောကြားခဲ့ပါတယ်။
အပြစ်အခက်ရစဲကိုကျွန်တော်မကြက်မထားပါဘူး။ဒီကနေ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲကိုတက်ပါမယ်။ကျွန်တော်တို့ရင်းနှီးကလည်းဟိုအစိုးရအဆက်ဆက်မှာအပြစ်အခက်ရစဲကိုလုပ်ခဲ့ပါလေ။ဒါပေမဲ့အောင်မြင်လားဆိုတော့ညာတို့ပြင်မအောင်မြင်ပါဘူး။ဘာလို့လဲဆိုတော့ရုပ်စာကြီးကြီးလားဖားနေလို့ပဲဖြစ်ပါတယ်။အတိအကျတော့နိုင်ငံရေးဆွေးနွေးပွဲတွေလောကမှာဖြစ်ပါတယ်။ဒါမှမဟုတ်နိုင်ငံရေးဆွေးနွေးပွဲကိုမရောက်ကြအောင်ကျွန်တော်ဆောင်ရွက်ဖို့အတွက်ကျွန်တော်ပြင်ဆင်ထားတယ်ဆိုတာလေးလည်းဒီမှာပြင်ပြပါတယ်။နောက်တစ်ခုကတော့ကျွန်တော်ဒီမှာနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့အခါမှာလည်းအားလုံးပါဝင်ခွင့်ရမှာဖြစ်ပါတယ်။ဒီတက်မှာတိုင်းရင်းသား135မျိုးကျွန်တော်မြန်မာနိုင်ငံမှာအခုရှိပါတယ်။သူတို့လည်းပါဝင်ခွင့်ရမှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်ဤအနေနဲ့လည်းပေါင်းခွင့်ရမှာဖြစ်ပါတယ်။နောက်အစိုးရပါပါမယ်၊လွှတ်တော်ပါပါမယ်၊နိုင်ငံရေးပါတီတွေပါပါမယ်။နောက်လူလူလူသားအဖွဲ့အစည်းတွေအားလုံးပါဝင်တဲ့တိုင်းရင်းသားအစည်းအဝေးတွေကိုကြက်ကြက်ပါပြီးတော့မှာအဖြစ်ခုအကောင်းဆုံးအဖြစ်ခုရအောင်ကျွန်တော်တို့ဖော်ထုတ်သွားမယ်ဖြစ်တော့လဲကျွန်တော်ပြင်ပြပါတယ်။
ဆက်လက်ပြီးတော့လဲမကြသေးခင်ကတအောင်းပလောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့အပြစ်ခတ်ရစဲရေးအခြေအနေကိုဆွေးနွေးပွဲတက်ရောက်သူတဦးကမင်းမြတဲ့အခါမှာဦးအောင်မင်းကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်။
ဟုတ်တာပြောတယ်ဟိုပလောင်မျိုးနဲ့သိစားတော့ကျွန်တော်30ရက်နေ့ကမူဆင်မှာသွားပြီးတော့အစွေးလုပ်ခဲ့ပါတယ်အဲသူတို့နဲ့ကျွန်တော်တို့ဟိုအသေးစိတ်ညီနိုင်ပြီဖြစ်ပါတယ်အခုနောက်တစ်ခါလုံးနဲ့ဇူဝဲကိုပလောင်ရဲ့မြို့တော်ရမ်းဆာမှာလုပ်มาဖြစ်ပါတယ်အဲ့မှာအပြစ်ခတ်ရစင်းရေးလုပ်ပြီးတဲ့အခါမှာသူတို့လည်းဒီ process မှာပါအောင်ကျွန်တော်စူးစမ်းဆောင်ရွက်ဖြစ်အောင်ကျွန်တော်တင်ပြပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်အဲ့နောက်မှာတော့အထူးဧည့်သည်များဧကမ်းမှာဝင်းကြီးဦးအောင်မင်းကကမင်းကုန်နိုင်ဦးဆောင်တဲ့88မျိုးဆက်ငင်းကြိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တွေကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF နဲ့ပြည်တော်စုငင်းကြိုင်းဖော်ဆောင်မှုလုပ်ငန်းကော်မတီတို့ရဲ့အပြစ်ခတ်ရစဲရေးအခြေအနေတွေကိုတကပိတ်ဆွေးနွေးပြောကြားခဲ့ပါတယ်။နေပြည်တော်စုမှုရှိတဲ့ ABSDF နဲ့နောက်တစ်ဆင့်ဖြစ်တဲ့ပြည်တော်စုအဆင့်အပြစ်ခတ်ရစဲရေးလာမယ့်ဩဂုတ်10ရက်နေ့ဆွေးနွေးကြတဲ့အခါအဆင်ပြေချောမောလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဦးအောင်မင်းကပြောဆိုခဲ့တယ်လို့ငင်းကြိုင်းနဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တို့က VOA ကိုပြောဆိုခဲ့ပါတယ်။ဝင်းကြီးဦးအောင်မင်းဝင်းကြီးဦးအောင်မြင့်တို့ဟာရှစ်လေးလုံးအရေးတော်ဘုံကာလသတင်းစာများပြကန်းဓာတ်ပုံများပြကန်းနိုင်ငံရေးအကျဉ်းသားများရဲ့အကျဉ်းတောင်တိုက်ပိတ်အကျဉ်းခံပြုတ်ပြပွဲမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABS ရဲ့ပြကန်းတွေကိုလည်း88မျိုးဆက်ညဉ့်ညဉ့်နဲ့ပွင့်လင်းလူအဖွဲ့အစည်းခေါင်းဆောင်တွေနဲ့အတူလှည့်လည်ကြည့်ရှုခဲ့ကြပါတယ်ခင်ဗျာ